တရုတ်နိုင်ငံအတွင်းစီးပွားရေးရအရေးပါတဲ့ဇီဂျန်းပြည်နယ်အတွင်းကိုဗစ် -19 ကူးစက်မှုတွေဖြစ်ပေါ်နေတာကြောင့်ခံတချို့ကစီးပွားရေးလုပ်ငန်းတွေအင်္ဂါနေ့မှပိတ်ပစ်လိုက်ပြီးသိမ်းနဲ့ချီတဲ့ပြည်သူတွေလည်းကွာရန်တင်းအပါအဝင်တခြားကန့်သတ်မှုတွေနဲ့ရင်ဆိုင်နေရပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်တွင်းကိုဗစ် -19 ကူးစက်သူစုစုပေါင်း52ဦးရှိခဲ့တဲ့အထက်စက်မှုလုပ်ငန်းကြီးတွေလည်းရှိပြီးပြည်ပကိုကုန်ပစ္စည်းတွေတင်ပို့တဲ့အဓိကနေရာတစ်ခုဖြစ်တဲ့ဒီအရှေ့ပိုင်းကဇီဂျန်းပြည်နယ်မှာအင်္ဂါနေ့ကကိုဗစ်ကူးစက်သူ44ဦးကိုဆန်းသက်တွေ့ရှိခဲ့တာပါ။တခြားစီးပွားရေးအင်အားကြီးတဲ့နိုင်ငံတွေနဲ့နှိုင်းယှဉ်လိုက်ရင်တရုတ်နိုင်ငံမှာအခုတွေ့ရှိတဲ့ပမာဏဟာမပြောပါလောက်ပေမဲ့၈နှစ်ဖေဖော်ဝါရီလမှာဆောင်းဝါဒီအိုလံပစ်အားကစားပြန်ပွဲတွေကျင်းပဖို့ပြင်ဆင်နေတာကြောင့်အာဏာပိုင်တွေကဇီဂျန်းမှာလူတွေအများအပြားစစ်ဆင်နိုင်တဲ့နေရာတွေဖွင့်လှစ်ပြီးမလို့အဖက်နေအပြစ်မထွက်ရအမိန့်ထုတ်ပြန်ထားပါတယ်။အ ਨੇ စုံလူပေါင်း8000လောက်ကိုတိကျခွဲထုတ်ထားပြီးကျန်တဲ့၄သိန်းခွဲကျော်ကိုလည်းကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။အဲဒီကန့်သတ်မှုတွေလည်းကျမရေးရအနိကောက်စောင့်ကြည့်ခံရတာအများပြည်သူသုံးပို့ဆောင်ရေးစနစ်တွေသုံးခွင့်မပြုတာနဲ့ကိုနေတဲ့မြို့နယ်ခရိုင်အတွင်းကတခြားဒေသကိုသွာလာခွင့်မပြုတာတွေပါဝင်ပါတယ်။တိုင်းပြည်အရှေ့ပိုင်းတျန်ကျင်းစိတ်ကမ်းမြို့မှာကူးစက်များကိုဗစ် -19 မျိုးကွဲသည့် Omicron ကူးစက်နေတာတွေ့ရှိခဲ့ကြောင်းတရုတ်သတင်းမီဒီယာတွေမှာတင်းတင်းလာနေကဖော်ပြပြီးခဲ့တဲ့နောက်မှာဒီကနေ့အခုလိုပိတ်ပင်ကန့်သတ်မှုတွေထုတ်ပြန်လာတာဖြစ်ပါတယ်။အရင်ရက်တွေကလည်းတခြားဒေသတွေမှာကိုဗစ်ကူးစက်မှုတွေရှိတာကြောင့်စီးပွားရေးလုပ်ငန်းတွေကိုပိတ်ပင်ကန့်သတ်တာတွေလှုပ်ဆောင်ခဲ့ပြီးဖြစ်ပါတယ်ခင်ဗျ။